Welcome to the Voice of America in Burmese.
ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရင်2018ခုဇူလိုင်လ24ရက်အင်္ဂါနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖန်ယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝီတင်ဆက်သွားမှာပါ
ကျွန်တော်ညနေမှာအင်္ဂါနေ့မနက်ခင်းသတင်းတွေကိုတော့ကိုချောင်လွင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့ Twitter ကနေရေးသားချက်ဟာအီရန်နိုင်ငံပေါ်ရန်စသလိုဖြစ်သွားမလားဆိုတဲ့အပေါ်မှာသူ့အနေနဲ့လုံးဝစိုးရိမ်မှုမရှိဘူးလို့ပြောလိုက်ပါတယ်။နိုင်ငံပေါင်း40ကျော်ပါဝင်မဲ့ဘာသာရေးလက်လက်ခွင့်ဆိုင်ရာညီလာခံကိုအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနမှဒီကနေ့စတင်ကျင်းပမှာသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုညူယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကတကပိတ်စီဝေးတရက်ကိုကျင်းပခဲ့ကြပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ခင်မှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့နိုင်ရီပိုင်းနေ့အတွင်းနယူးယောက်မြို့မှာကျင်းပတဲ့ကုလလုံခြုံရေးကောင်စီတကပိတ်အစည်းအဝေးအပြီးမှာရိုဟင်ဂျာတွေနေရက်ပြန်နိုင်ရေးနဲ့ပတ်သက်လို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ
် Members of the council stressed the need to make progress in facilitating implementation of the MOU with the UNHCR and UNDP
ဒီကြောင့်တတိယပြည်ပချင်းမှာနားဆင်ရဖို့ရှိသလိုအဲ့လိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေအရေးကိစ္စဆောင်ရွက်ရမှာလူအခွင့်အရေးပိုင်းဆောင်ရွက်မှုအားနည်းနေတယ်လို့ဝေဖန်ထောက်ပြမှုတွေပေါ်ပေါက်နေတဲ့အကြောင်းနဲ့ဒီမလေးရှားနိုင်ငံမှာမြန်မာအလို့သမားတွေရဲ့တန်ရာမီးလောင်ဆုံးရှုံးမှုအကြောင်းတွေနားဆင်ရမှာဖြစ်ပြီးတခါနယူးယောက်မြို့မှာတည်ဆုံသွားတဲ့သူနာပြုဆရာမတဦးရဲ့အမှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးဗျာ
အမေရိကန်သမ္မတဒေါနယ်ထရမ့်ကတနင်္ဂနွေနေ့ညကသူ့ရဲ့ Twitter ကနေရေးသားချက်ဟာအီရန်နိုင်ငံပေါ်ရန်စသလိုဖြစ်သွားမလားဆိုတဲ့အပေါ်သူ့အနေနဲ့လုံးဝစိုးရိမ်မှုမရှိဘူးလို့သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချိန်ချောင်းတဲ့ဒီလိုမှမဟုတ်ရင်တော့အီရန်နိုင်ငံအနေနဲ့သမိုင်းဝင်ကြိုးစားတွေကိုခံစားရဖို့ရှိတယ်လို့အီရန်သမ္မတရူဟာနီကိုပြင်းပြင်းထန်ထန်သတိပေးကြတာနဲ့ပတ်သက်ပြီးအီမီရိုရဲ့တောင်းပန်မျက်ခင်းမြင်မှာသတင်းတော့ကဒီနေ့မေးမြန်းစင်မှာသမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာပါအမျိုးသားလုံခြုံရေးအကြံပေး John Bolton ကလည်းပြီးခဲ့ရပိုင်းနေ့အတွင်းသူသမ္မတနဲ့စကားပြောခဲ့ပြီးတော့အီရန်နိုင်ငံအနေနဲ့အနုသဘောဆောင်တဲ့လုပ်ရည်တွေလုပ်လာမယ်ဆိုရင်အီရန်အနေနဲ့ဘယ်နိုင်ငံမှမကြုံဘူးသေးတဲ့ဆုံးရှုံးမှုမျိုးကိုပြန်ပေးဆက်သွားမှာဖြစ်တယ်လို့သမ္မတ Trump ကသူ့ကိုပြောခဲ့ကြောင်းပြောပါတယ်အီရန်သမ္မတ Rouhani ကအမေရိကန်သမ္မတ Donald Trump ကိုကြားမိမဆွဲဖို့နဲ့အဲ့လိုလှုပ်ရင်ဒုက္ခရောက်လိမ့်မှာဖြစ်ကြောင်းအီရန်နဲ့ငြင်းငြင်းအောင်နေနေမနေတော့ကြီးမားတဲ့ဆုံးရှုံးမှုတွေကိုဥတီမဲ့စစ်ပွဲကြီးတွေဖြစ်လာလိမ့်မယ်ဆိုပြီးတော့လည်းတတိပေးခဲ့ပါတယ်အမေရိကန်နဲ့အီရန်သမ္မတနှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းကဖိအားတွေနဲ့ရင်ဆိုင်နေရပြီးမစ္စတာရူဟာနီကတော့ပြည်တွင်းမှာစီးပွားရေးအရမကျေနပ်မှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
သမ္မတကိုဝေဖန်မှုတွေကြောင့်ထိတ်တန့်ထောက်လှမ်းရေးနဲ့တခြားအရာရှိဟောင်းစုစုပေါင်း6ဦးကိုလုံခြုံရေးအရစိတ်ချတဲ့စီးရင်တွေကနေပြီးတော့ပြန်ပြီးတော့ရုပ်သိမ်းမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်စဉ်းစားနေပါတယ်အဲ့ဒီ6ဦးထဲမှာအမေရိကန်ဘုထောက်လှမ်းရေးအဖွဲ့ရဲ့အကြီးအကဲဟောင်းJohn Bannon နဲ့ FBI ထောင်လိုက်အဖွဲ့ရဲ့ညွန်ကြားရေးမှူးဟောင်း James Comey တို့လည်းပါဝင်ပါတယ်။သူတို့တွေရဲ့နိုင်ငံရေးဆံမှုတွေနဲ့တချို့ကိစ္စတွေမှာသူတို့ရဲ့တာဝန်ထမ်းဆောင်မှုတွေကိုရောင်းစားသလိုလုပ်နေတာတွေကြောင့်အမျိုးသားလူညွန်ရေးအရစိတ်ချတဲ့သူတွေရဲ့စီးရင်ကနေပြီးတော့ပယ်ဖျက်ဖို့သမ္မတကစဉ်းစားနေတာလို့သမ္မတအင်ပီတော်ရဲ့ပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကတင်လာနေမှာပြောပါတယ်။ရုရှားနဲ့မမမကန်ဆက်ဆံရေးတွေရှိနေတယ်ဆိုပြီးတော့အချိန်မြင့်မရှိပဲဆွဆွဲပြောဆိုချက်တွေကမသိတော့ဘူးလို့ Sarah Sanders ကဆိုပါတယ်။အခုသမ္မတထရမ့်ကလုံခြုံရေးစိတ်ချရသူတွေရဲ့စင်းသေးကနေပြီးတော့ပြန်ရုပ်သိမ်းမှုစဉ်းစားနေတဲ့သူတွေဟာသမ္မတထရမ့်အစိုးရပေါ်ပွားဝေဖန်နဲ့ပြောဆိုမှုတွေကိုရုပ်မြင်သံကြားသတင်းတွေမှာမကြာခဏဆိုသလိုရှိနေတာပါ NSA လို့ခေါ်တဲ့အမျိုးသားလုံခြုံရေးအဖွဲ့ရဲ့ကြီးကဲဟောင်း Michael Hayden FBI အဖွဲ့ရဲ့တွင်းညွှန်ကြားရေးမှူးဟောင်း Andrew McBee NSA အမျိုးသားလုံခြုံရေးအဖွဲ့ရဲ့အကြံပေးအရာရှိဟောင်း Susan Rice အမျိုးသားထောင်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်း James Clasper တို့လည်းသမ္မတထရမ့်ရဲ့စဉ်းစားနေတဲ့စင်းသေးမှာပါဝင်ကြပါတယ်
နိုင်ငံပေါင်း40ကျော်ပါဝင်မဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနမှဝန်ကြီး Mike Pompeo ကပထမဆုံးအချိန်လက်ခံကျင်းပသွားမှာဖြစ်ပြီးတော့ဒီညီလာခံကိုကမ္ဘာတစ်ဝန်းကအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေလူ့ခွင့်အကြံပေးတွေနဲ့ရပ်ဖက်ဖွဲ့စည်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီနေ့ငါးနေ့မှာစတင်မဲ့ဒီညီလာခံဟာအရေးပါပြီးတော့ညီလာခံရဲ့ညီမချက်ကကမ္ဘာတစ်ဝန်းမှာရှိတဲ့လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖြန့်ဝေသွားဖို့ဖြစ်တယ်လို့နိုင်ငံသားဝန်ကြီး Pompeo က Vatican သတင်းဌာနကိုပြောကြားခဲ့ပါတယ်။ ကောမရှိတဲ့သူအလုံးဟာသူတို့ကိုးကွယ်ခြင်းနဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်လို့တကယ်လို့မကိုးကွယ်ခြင်းဘူးဆိုရင်လည်းသူတို့မှာမကိုးကွယ်ပိုင်ခွင့်ရှိတယ်လို့ဗတိကန်သတင်းဌာနကိုသူကပြီးခဲ့တဲ့သတင်းပတ်ကလည်းပြောခဲ့ပါတယ်။သုံးရကြချင်းပါမဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံသားရေးဝန်ကြီး40ကျော်တက်ရောက်သွားမှာဖြစ်တယ်လို့ဝန်ကြီးပေါ်မီယိုကပြောပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှနိုင်ငံသားရေးဝန်ကြီးတွေအများဆုံးစုဝေးကြတာလည်းဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်လူခွင့်နဲ့စီးပွားရေးကျိုးစီးပွားရေးကြားတစ်ခုနဲ့တစ်ခုနက်နက်ဆိုင်ဆိုင်ဆက်နွယ်မှုတွေရှိတယ်ဆိုတာကိုအမေရိကန်သမ္မတ Trump အစိုးရကတွေ့မြင်ထားတယ်လို့လည်းပြောပါတယ်။ဒါအပြင်ကမ္ဘာပေါ်ကနိုင်ငံတော်များများဟာသူတို့ရဲ့နိုင်ငံသားတွေကိုဘာသာရေးလက်ခွင့်ပေးဖို့ရုန်းကန်နေရတယ်ဆိုတာသိကြောင်းတခြားနိုင်ငံတွေကဒီစိန်ခေါ်မှုတွေကိုဘယ်လိုကျော်လွှားခဲ့တယ်မတူတဲ့ဘာသာတွေကြားတစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့တီးခတ်နိုင်တဲ့လူမှုအတိုင်းအဝန်းဖြစ်အောင်ဘယ်လိုလုပ်ခဲ့ကြတယ်ဆိုတာကိုတွေ့မြင်ကြရမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပေါ်ပေယိုကပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့စီစဉ်ချက်သိင်းကြီးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့ညှိနှိုင်းမှုကိုသိပြီးတော့ကျင်းပအားရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုင်းလာနေတုန်းကပြောခဲ့ပါတယ်။မြောက်ကိုရီးယားမှာဒုံးပြန်ပစ်လို့မှုမလုပ်တာ6လရှိပြီးနျူကလ িয়ার ဆန်တက်မှုတွေလည်းမရှိဘူး။ဒါဟာဂျပန်ကလည်းသဘောကျတယ်အာရှနိုင်ငံတွေအားလုံးကလည်းသဘောကျနေတယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်သမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားညှိနှိုင်းမှုတွေကနှိမ့်ကွေးနေတယ်ဆိုပြီးတော့မမှန်ကန်တဲ့သတင်းဌာနတွေရဲ့ပြောဆိုမှုတွေကြောင့်သူဒေါသဖြစ်ရတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့တဲ့မြောက်ကိုရီးယားနဲ့အမေရိကန်ကောင်ဆောင်တို့ရဲ့ထိပ်သီးဆွေးနွေးမှုပြီးနောက်တည့်မှာပဲမြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုတွေမရှိတော့ပါဘူးလို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးခဲ့ပါတယ်။ဒါပေမဲ့လည်းကောင်ဆောင်တို့အကြရရှိထားတဲ့သဘောတူညီချက်မှာနျူကလ িয়ার လက်နက်အစီအစဉ်ဖျက်သိမ်းရေးကိုဘယ်တော့လုပ်မလဲဘယ်လိုလုပ်မလဲစတဲ့အသေးစိတ်ချက်လက်အစီအစဉ်တွေကိုတော့မသိရပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike ပွန်ပီယိုနဲ့မြောက်ကိုရီးယားရာရှိတွေမကြခင်တော့ကပဲမြို့တော်ပျုံယမ်းမှာဆွေးနွေးမှုတွေဆက်လုပ်ရေးနောက်ကြိမ်ထပ်ပြီးတော့တွေ့ဆုံခဲ့ပါသေးတယ်။ဒါပေမဲ့လည်းတိုးတက်မှုတွေအနှဲငယ်ပဲရှိုံရပါတယ်။တန်တမန်တို့ပြောတာကတော့ဆွေးနွေးမှုတွေကိုမြောက်ကိုရီးယားဘက်ကဖျက်သိမ်းခဲ့ပြီးတော့အခြေခံကျတဲ့အမေရိကန်နဲ့ဆက်သွယ်ရေးကိုကောင်းအောင်ထိန်းသိမ်းအောင်လှုပ်ဆောင်မှုလည်းမြောက်ကိုရီးယားဘက်ကပြတ်ခွက်ခဲ့တယ်လို့ဆိုပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA ကနေအင်္ဂါနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုညီအောင်မျိုးကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တနင်္လာနေ့ကတကပိတ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်။ဒီလုံခြုံရေးကောင်စီတကပိတ်အစည်းအဝေးအတွင်းမှာရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့ဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီချက်သုံးရပါတယ်။ချိန်ညာချက်ကိုလုံခြုံရေးကောင်စီလက်ကျောက်ဥက္ကဋ္ဌဖြစ်တဲ့ဆွီဒင်နိုင်ငံတမ်ဘတ်ကြီးကသတင်းသာဆွေးနွေးပွဲပြီးသတင်းတောက်တွေကိုပြောကြားခဲ့ပါတယ်မြန်မာအစိုးရနဲ့ UNDP ကြားမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်ကြားနားလည်မှုစာကြုံလွှာပါအချက်တွေကိုအကောင့်ထည့်ဖော်နိုင်ရေးပို့ပြီးတိုးတက်အစဉ်ပြေအောင်လုပ်ပေးဖို့လူခွင့်ချိုးဖောက်မှုတွေဆွဆွဲချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လိုကြောင်းပြောကြားခဲ့သလိုမြန်မာအစိုးရကဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆောင်ရွက်နေတယ်ဆိုတာကိုလည်းသိရှိကြောင်းပြောကြားခဲ့ပါတယ်ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေနေရာဆွန့်ထွက်ပြီးတိမ်းရှောင်ခဲ့ရသူတွေရခိုင်ပြည်နယ်တဲ့သူတို့နေရာစီလုံးကြုံဘေးကင်းစွာတိုက်ခါရှိရှိပြန်လာနိုင်မဲ့အခြေအနေရှိဖို့လူမှုရေးစီးပွားရေးအခြေအနေတွေတိုးတက်အောင်လုပ်ပေးဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုလည်းလုံခြုံရေးကောင်စီဝင်တွေကအလေးထားဆွေးနွေးခဲ့ကြတယ်လို့သူကပြောကြားခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်ဘတ်ကြီးဦးဟောက်သူဆွမ်းကတော့လုံခြုံရေးကောင်စီအနေနဲ့ပို့ပြီးဖိအားပေးတဲ့ညင်ညာချက်မျိုးအစားအခုလိုမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးလိုအပ်ချက်တွေကိုထောက်ပြခဲ့တဲ့အတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောကြားခဲ့ပါတယ်ခင်ဗျာ
နိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကရပီနယ်ဝန်ကြီးချုပ်ဟာ2008ခုအခြေခံဥပဒေကိုနားလည်မှုလွှဲမှားပြီးတော့သူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကညင်ညာချက်ထုတ်ပြန်ပါတယ်ကရပီနယ်ဗိုလ်ချုပ်ကြေးရုပ်ဆောက်လုပ်ရေးကံကွယ်မှုတွေပုံမှန်ဆန္ဒပြသူတွေကိုကရဝန်ကြီးချုပ်ကသတိပေးပြောဆိုခဲ့တာနဲ့ပတ်သက်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုမျိုးတုံ့ပြန်ခဲ့တာပါဗိုလ်ချုပ်ကြေးရုပ်တိဆောက်လုပ်မှုကန့်ကွက်နေတာကနေပြီးတော့စူပူမငိမ့်မတက်တာတွေဖြစ်လာခဲ့ရင်တက်မတော်ကိုတာဝန်ပေးမယ်အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးတော့ကရပီနယ်ဝန်ကြီးချုပ်ကကရပီနယ်အတွင်းကဖွဲ့စည်းတွေကိုခေါ်ယူပြီးတတိပေးခဲ့တာပါအဲ့လိုပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးတော့ဒေသခံဆန္ဒပြတာတွေရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါကရဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ဝေဖန်ခဲ့ကြပါတယ
်
အင်္ဂါနေ့မနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုကြောင်လင်းတို့ဖော်ပြခဲ့ကြတာပါတို့ရရှိနေအခုနားဆင်နေရတဲ့ VOA အစီအစဉ်တွေကိုကျွန်တော်တို့ Facebook စာမျက်နှာကရော burmese.voanews.com အင်တာနက်စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာအခုအစားလို့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်သွားပါမယ်မနေ့တင်းနေတာနေ့ကမြန်မာအရေးလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးနောက်ရိညာဒုက္ခသည်တွေနေရပြန်နိုင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့အဝယ်ဝင်နိုင်ငံတွေအားလုံးသဘောတူညီချက်သုံးရပါတဲ့ကြေညာချက်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကသတင်းတော့တွေကိုပြောကြားခဲ့ပါတယ်လုံခြုံရေးကောင်စီအနေနဲ့ပို့ပြီးဖိအားပေးတဲ့ကြေညာချက်အမျိုးအစားအခုလိုမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုပြီးလိုအပ်ချက်တွေကိုထောက်ပြခဲ့တဲ့အတွက်မှန်ကန်တဲ့လူရဖြစ်ကြောင်းမြမအတ္တမကြီးကလည်းတုတ်ပြန်ခဲ့ပါတယ်အတန်နှွင့်ချိန်မတိုင်ခင်နိုင်ပိုင်းအလို့မှာပြီးဆုံးခဲ့တဲ့မြမအရေးလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ကဆက်လက်တင်ပြပါမယ
်နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလက်ကြေညာချက်ပါအဓိကအချက်၃ချက်အပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဆွေးရင်တမတ်ကြီး Olaf Skut ကအခုလိုသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
Members of the council stressed the need to make progress in facilitating implementation of the MOU with the UNHCR and UNDP and the MOU is
an arrangement မြန်မာ့ဆွေးနွေးတဲ့ UNDP တို့အကြား MOU နားလည်မှုစာချုပ်လွှာမှာသဘောတူထားတဲ့အချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ရောဘင်္ဂလားဒေ့ရှ်အဆိုအရနဲ့လက်မှတ်ထိုးထားတဲ့ MOU ပါအချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ပါပို့ပြီးတော့တိုးတက်အဆင်ပြေအောင်လုပ်ပေးဖို့လိုတဲ့ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်လူခွင့်ချိုးဖောက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လိုတယ်ဆိုတဲ့အချက်ကိုလည်းထောက်ပြခဲ့ကြပါတယ်။မြန်မာအစိုးရကဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆောင်ရွက်နေတယ်ဆိုတာကိုလည်းသိရှိကြောင်းပြောကြပါတယ်။ရိုညာဒုက္ခသည်တွေနဲ့နေရက်ဆွန့်ခွာထွက်ပြေးတင်းချောင်ခဲ့ရသူတွေရခိုင်ပြည်နယ်ကသူတို့နေရက်စီလုံခြုံဘေးကင်းစွာနဲ့တိတ်ခါရှိရှိပြန်လာနိုင်မဲ့အခြေအနေရှိဖို့လူမှုရေးစီးပွားရေးအခြေအနေတွေတိုးတက်အောင်လုပ်ပေးဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုလည်းလုံခြုံရေးကောင်စီဝင်တွေကအလေးထားဆွေးနွေးခဲ့ကြပါတယ်။
ဒါ့အပြင်ဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကပထမဆုံးအကြိမ်အစီရင်ခံတင်ပြခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီး Volker Turk နဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီကိုယ်စားလှယ် Claire Fandrey Rand တို့ကအတီးတီးအစီရင်ခံတင်ပြခဲ့ကြလုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါရယ်ဒါအပြင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ် OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့နယူးယောက်ဌာနခွဲအကြီးအကဲလည်းဖြစ်တဲ့ Andrew Gilmore လည်းတက်ရောက်ဆွေးနွေးခဲ့တယ်လို့သူကပြောပါရယ်ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့အတူရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘူကနာကတော့သူ့ရဲ့လုံပိုင်ခွင့်အပေါ်လုံခြုံရေးကောင်စီကရောမြန်မာအစိုးရပါလက်ခံကြိုဆိုတဲ့အပေါ်အားရချင်းနဲ့တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်နေပြည်တော်မှာရုံးထိုင်ခွင့်ရထားတဲ့အတွက်စက်တင်ဘာလထဲမှာမြန်မာနိုင်ငံကိုပြန်ပြီးသွားမယ်လို့အခုလိုပြောကြားခဲ့ပါတယ
်။ I will travel back soon again in September to Myanmar and this time I would like to visit also other states like Kachin
because မြန်မာနိုင်ငံကိုကျွန်မစက်တင်ဘာလကျရင်ပြန်သွားပါမယ်။ဒီတစ်ခေါက်ကျရင်တော့ကချင်ပြည်နယ်လိုတခြားပြည်နယ်တွေစီကိုလည်းသွားချင်ပါတယ်။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်တစ်ခုထဲမှာပြဿနာတွေရှိနေတာမဟုတ်လို့ပါ။ကျမတက်ဆိုင်သူတိုင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားပါမယ်။လုံခြုံရေးကောင်စီကကျမကိုထောက်ခံမှုပေးတဲ့အပေါ်မှာလည်းတိတ်ကိုကျေးဇူးတင်ပါတယ်။ကျမအတွက်တကယ်ကိုလိုအပ်ပါတယ်။ဒီပြဿနာဟာတိတ်ကိုရှုပ်ထွေးနေတဲ့ပြဿနာဖြစ်တာကြောင့်အချိန်တို့အတွင်းမှာလွယ်လွယ်ဖြေရှင်းလို့ရတဲ့ပြဿနာမဟုတ်ပါဘူး။အချိန်လိုပါတယ်။အခုတော့ကျမလုတ်ကင်ခွင့်ရထားတဲ့အတွက်ဘလို့ကိစ္စမျိုးမဆိုဆွေးနွေးခွင့်ရှိပါတယ်။ဒီအတွက်လည်းမြန်မာအစိုးရကိုကျေးဇူးတင်ပါတယ်။ရိုဟင်ဂျာဒုက္ခသည်6သိန်းလောက်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံပေါ်လုံခြုံရေးကောင်စီကအရေးယူပိတ်ဆို့မှုမလုပ်သင့်ဘူးလားဆိုတဲ့သတင်းတောက်တဦးရဲ့အမေကိုတော့ Olaf Skut ကအခုလိုဖြေသွားပါတယ်။
I think there is a recognition among Security Council members that there have been positive steps taken lately. It's also fair to say that for many those steps are far from sufficient.
အခုနောက်ပိုင်းမြန်မာဘက်ကအပြုသဘောဆောင်ရွက်မှုတွေလုပ်လာတယ်ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေဘက်ကအတိမတ်ပြကြတယ်လို့ကျွန်တော်ထင်ပါတယ်။ရှင်နဲ့မှာပဲဒီဆောင်ရွက်ချက်တွေကပြည့်စုံလုံလောက်မှုမရှိသေးဘဲအများကြီးလိုနေပါသေးတယ်။ဒီကိစ္စကိုပဲအခုကျွန်တော်တို့ဆွေးနွေးနေကြတာပါ။ထိတွေ့ဆက်ဆံတဲ့အပိုင်းမှာရောဖိအားပေးတဲ့အပိုင်းမှာပါ။လူမျိုးရေးကောင်စီဝင်တွေအားလုံးကြားညှဉ်းညွတ်မှုရှိတယ်ဆိုရင်ကျွန်တော်တို့တဖြည်းဖြည်းတိုးတက်မှုတွေရှိလာမယ်လို့ထင်ပါတယ်။ဆွေးနွေးနိုင်ငံဘက်ကအမြင်အရပြောမယ်ဆိုရင်တော့တိုးတက်မှုတွေကတိတ်ကိုနှေးပါတယ်။ဒါပေမဲ့လုပ်ငန်းစဉ်တိုးတက်အောင် အားလုံးညီညွတ်ကြဖို့ကအရေးကြီးတယ်လို့ထင်ပါတယ်
လုံးကျော်ရေးကောင်စီရဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့လေကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ
်ဒါအမှန်ငန်နဲ့လုံးရလို့ကျွန်တော်ကတော့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမိမိလုံးတဲ့လုံးထိုက်တဲ့ဟာကိုကျွန်တော်လုံးနေတယ်လုံးရေးကောင်စီနဲ့တကွာကုလသမဂ္ဂရဲ့သူတို့ရဲ့ကြောင်းကြမှုတွေပူပန်မှုတွေပြောတဲ့ဟာကိုလည်းကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုအစဉ်လာနဲ့ညီကျွန်တော်တို့ကဒါရီနဲ့ပတ်သက်ပြီးတော့လည်းပဲကိုယ့်ဘက်ကဟိုလုံနိုင်တဲ့တိုင်းတော်တွေမှာဟိုကျွန်တော်ပူပေါင်းပြီးဆောင်ရွက်နေတာပါ
နောက်ချက်ကကြတော့အဲ့ဒီသူတို့ဘက်ကပေါ့နော်ဆက်ပြီးတော့လက်တွေ့အကောင့်ထဲပို့ဖို့လိုအပ်ချက်တွေရှိနေသေးတယ်ဆိုလို့ရောထောက်ပြတာရယ်နောက်ပြီးတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်လာဖို့ ਨੇ အရေးယူဖို့အဲ့ဒီအပိုင်းတွေကြတော့အခုအချိန်ကြီးဘယ်လိုရှိပါလဲရှင
်ဒီကော်မရှင်ဖွဲ့တဲ့ကိစ္စကတော့ကျွန်တော်တို့ဟိုမကြခင်သိရမှာပါကျွန်တော်ဟိုအခုတော့ပြောလို့မရသေးတော့လည်းပဲမကြခင်ရပိုင်းတွင်းလာမှာကိုကျွန်တော်ထုတ်ပြန်နိုင်လိမ့်မယ်လို့ကျွန်တော်ယူကြည်ပါတယ်ကော်မရှင်ကိုလည်းပဲအများလက်ခံနိုင်တဲ့ဟလာဟိုပုံစံဖြစ်အောင်ဟိုလက်ခံနိုင်တဲ့ပုံကိုယ်တွေနဲ့ကျွန်တော်ဟိုဖွဲ့စည်းသွားဖို့လည်းအစီအစဉ်ရှိပါတယ်မကြခင်ရပိုင်းတွင်းမှာကိုဖွဲ့စည်းရအောင်လည်းထုတ်ပြန်ဖို့ရှိမယ်လို့ကျွန်တော်အဲ့တော့ဟိုကျွန်တော်ယူကြည်ထားပါတယ်လေနောက်ဒီကော်မရှင်ကလည်းပဲကျွန်တော်အစရလည်းပြောထားတဲ့အချိန်ပဲပြည်မှုတကယ်ကျွလွန်နေဆိုလို့ရှိရင်ကျွန်တော်တို့ကဒါအရေးယူဖို့ဆိုတာကျွန်တော်တို့ကပြောထားပြီးသား
တနင်္လာနေ့ကလုံခြုံရေးကောင်စီမှကျင်းပခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားဆွေးနွေးခဲ့ကြသလိုမြမအရေးဘလို့ရှစ်ဆက်ကင်တွယ်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါတယ်ရှင်
။ကုလလုံခြုံရေးကောင်စီဆွေးနွေးချက်တွေနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ပြောပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းနားဆင်ရမှာကဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာအစိုးရကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပေမဲ့လူအခွင့်ရေးပိုင်းမှာလှုပ်ဆောင်မှုအားနည်းနေတဲ့ကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ကုလနဲ့မြန်မာအစိုးရတို့ကရခိုင်အရေးဆောင်ရွက်ရမှာရခိုင်တိုင်းသားတွေအရေးအတွက်ရောပါဝင်ရလားဆိုတာမေးခွန်းထုတ်နေကြပါတယ်မတ်စုမုံကစူးစီးတင်ပြထားပါတယ်
မြန်မာအစိုးရဘက်ကတော့မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေကြားသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကနေစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ပို့ပြီးတော့မှအရှိန်အဟုန်မြင့်ဆောင်ရွက်နေပြီဖြစ်ပါတယ်လို့ပြောဆိုထားတာပါဒါပေမဲ့လည်းရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဒီရပိုင်းအတွင်းနှုတ်ထွက်သွားတာမျိုးနဲ့ကုလစုံစမ်းစစ်ဆေးရေးမှုရန်ဟီလီပေါ်ပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်မှုလိုမျိုးလုပ်ရက်တွေကတော့စိုးရိမ်မကင်းဖြစ်စရာမေးခွန်းထုတ်เสียဖြစ်နေတာမို့လက်တွေ့ကြတဲ့လုံရက်တွေနဲ့သက်သေပြဖို့လိုတယ်လို့လူခွေလှူရှားသူညီမြချင်းမြမအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတိုက်တွန်းလိုက်ပါတယ်
။ထိုင်းရဲ့ဒုတိယဝန်ကြီးကော်မရှင်နှုတ်ထွက်သွားတဲ့သဘောမျိုးရှိတယ်။ကုလသမဂ္ဂကဒါကိုပြောမယ်ဆိုရင်အနောက်သဘောအရသူတို့အနေနဲ့မြင်ကောင်းမြင်လိမ့်မယ်။ဒါဆိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမှာအားနည်းလို့သူသတ်မှတ်နိုင်တယ်။အဲ့ဒါကကျွန်တော်တို့လက်ရှိအခြေအနေအရစိတ်တော့မကောင်းဘူး။ဒါပေမဲ့အဲ့ဒီပေါ်မှာအခြေခံပြီးဘယ်လိုလုပ်တင်လဲ၊တခြားဘယ်လိုမျိုးနည်းနဲ့အစားထုတ်ပြီးလုပ်တင်လဲ၊နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကိုဘယ်လိုလုပ်တင်လဲဆိုတော့ဒါရှေ့ကိုသွားဖို့တော်တော်ထွက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကုလလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးမှာတော့ကုလတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးအစီအခံစာတင်ပြမှာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကိုကုလအဖွဲ့တွေကဒီစည်းဝေးမှာတင်ပြကြမှာဖြစ်ပါတယ်လက်တလောမြန်မာအစိုးရနဲ့ကုလတို့ကြားအစိုးရရုံးဆက်ရာနေပြည်တော်မှာကုလအခြေစိုက်ရုပ်ဖွင့်လှစ်ပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေကအချိန်နဲ့တပြေးညီဆောင်ရွက်နိုင်တယ်လို့ဆိုနိုင်ပေမဲ့လို့မြေပြင်ပေါ်မှာလက်တွေ့ကြကြလေ့လာစုံစမ်းနိုင်မယ်နိုင်ငံတကာသတင်းမီဒီယာတွေနဲ့လူခွေအဖွဲ့အစည်းတွေကိုလွတ်လပ်စွာဝင်ရောက်ခွင့်ပေးတာလိုမျိုးပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဦးအောင်မျိုးမင်းကပြောပါတယ
် UN နဲ့ MOU ပေါင်းပြီးတော့လုပ်တဲ့ရုံးဖွင့်နယ်ဆိုတာတော့ကုလသမဂ္ဂအခြေအနေတွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ရဲ့ရုံးကိုဖွင့်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူခွေနဲ့ပတ်သက်လို့ရှိရင်တော့ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုပိုင်းမှာနည်းနည်းလေးနောက်ကျနေတွေ့ရအခုချိန်ကြီးလူခွေဆိုင်ရာစုံစမ်းစစ်ဆေးအရာရှိမစ္စယာဟီလီကိုဝေခွင့်မပေးသေးတာကြီးကျွန်တော်တို့တွေ့နေရအဲ့တော့တစ်ဖက်မှာခုနလိုအထွေအထွေမှုချုပ်ရဲ့ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကဒါတိုးတက်မှုရှိတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့မရဘူးဘာလို့လဲဆိုတော့ကုလသမဂ္ဂမှာကမတူညီသောလုပ်ပိုင်ခွင့်တွေရှိပါတယ်တစ်ဖက်မှာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့လူခွေနဲ့ပတ်သက်တဲ့အချက်လက်တွေဖြစ်နေတဲ့စိုးရိမ်မှုတွေဖြစ်နေတယ်ဒါကိုလည်းကဘာအာရုံစိုက်တဲ့အခါမှာအထွေအထွေမှုချုပ်ရဲ့ကိုယ်စားလှယ်တွေမကဘဲနဲ့လူခွေဆိုင်ရာ ရန်နေရာကြီးရဲ့တာဝန်ရှိတဲ့သူထုံစံစစ်ဆေးရာရှိလူမျိုးတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ထပ်မံလမ်းဖွင့်ပေးပုံမူပြီးတော့အားကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ
်။ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ရသေးတော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ကုလဖွဲ့စည်းတွေဘက်ကရခိုင်အရေးကိုအထူးလေးထားဆောင်ရွက်ပေးနေတယ်လို့ဆိုပေမဲ့ဒေသခံတွေရဲ့အရေးကိုတကယ်လုပ်ပေးနေသလားဆိုတာကတော့ဒေသခံတွေဘက်ကတတရားရှိကြတယ်လို့ပြောပြပါတယ်
။ဟိုကျမတို့အခုနေထိုင်တဲ့ဒေသခံဆိုင်ရင်းသားတွေကတော့ဒီကုလသမားကိုလည်းအယုံကြည်မရှိတော့ပါဘူးเนาะ။ဘာပဲဖြစ်ဖြစ်ဒီကုလသမားကဒီတစ်ဖက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကတစ်ဖက်ကိုခိုလုံတော့တဲ့ဖက်ပြေတော့တဲ့လူမျိုးတွေကိုပဲကူညီနေတဲ့ဆိုတဲ့သဘောကိုပဲထောက်နေတဲ့အတွက်သူတို့တွေကလုံးဝပေါ့နော်ဒီကုလသမားကဒီမျိုးကိုဟိုသူတို့ညှော်မဲနာလည်းမရှိပါဘူး။ဟိုသူတို့ရဲ့ဒီကိုယ့်ရဲ့နေရာမှာပေါ့နော်ကိုတို့အေးအေးချမ်းချမ်းနဲ့သူတို့လုံစားကျင်နေစိတ်တွေပဲရှိတာကိုတွေ့ရပါတယ်။ဒါကြောင့်ကုလသမားကအနေနဲ့ကပေါ့နော်ဘလို့ပဲကူညီမှာဒီကျမတို့ရခိုင်ပြည်နယ်တင်ကြီးအေဂျင့်ဘူးဒီကပို့ပြီးတော့အရေးကြီးပါတယ်။နောက်တစ်ခါဒေသခံမြေပြင်အခြေအနေကိုနားလေတဲ့ဥပမာကျမတို့လိုတော်တော်ကိုယ်စားလှယ်တွေဆိုရတဲ့အများကြီးရှိပါတယ်။ဒေသခံတွေရဲ့အစံတွေကိုကျမတို့တွေကပို့ပြီးနားလေပါ။အဲ့တဲ့ကြောင့်ကျမတို့ကတော့သူတို့ကိုစားပေါ့နော်။အခုလုံချိနေတဲ့ UN တို့အဆိုအရတို့နဲ့ပူးပေါင်းပြီးတော့လုပ်ရင်တော့ပို့ပြီးအောင်မြင်နိုင်မယ်လို့ကျမပြောချင်ပါတယ်ရှင်
။လုံချုံရေးကောင်စီတကပိတ်အစည်းအဝေးမှာတော့ကရက်ကရှင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့တက်ရောက်ခွင့်ရမှာမဟုတ်ပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင
်။သုံးရရှိများခင်ဗျာ။လက်ရှိအာဏာရပါတီကပြည်နယ်တိုင်းအတော်များများကမြို့တွေမှာဘူဂျိုအောင်ဆန်ဂျေးယုတ်တွေတီးဆောက်နေသလိုအဲ့ဒီအပေါ်မှာကန့်ကွက်မှုတွေလည်းအများကြီးရှိနေတာပါ။လွတ်လပ်ရေးဖခင်ကြီးဘူဂျိုအောင်ဆန်ကိုမြန်မာပြည်သူအများစုကကြီးညိုလေးစားကြပေမဲ့ဂျေးယုတ်တွေကိုအခုလိုအာဓမ္မတီးဆောက်နေတာကြောင့်လူထုကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာတွေ့ရပါတယ်။ဘူဂျိုအောင်ဆန်ဂျေးယုတ်တွေတီးဆောက်မှုအပေါ်သောတာရှင်တို့ရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဇူလိုင်24ရက်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့မိမိတို့ဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလံအစီအစဉ်ကကြိုးဆိုပါရခင်ဗျာ။ဒီကနေ့အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလံအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဗီယိုရအင်္ဂါနေ့မနက်ခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်ခေါင္ငဲ့ရက်ကွက်က GH30 ရုံမှာဇူလိုင်22ရက်နေ့ကလူသမားတွေအလုပ်ခွင်တဲ့ရှိနေတော့မြန်မာလူသမားတရာကျော်နေထိုင်တဲ့တန်လျာမီးလောင်တာကြောင့်နိုင်ငံကူးလက်မှတ်တွေရောပစ္စည်းတွေပါမီးလောင်ဆုံးရှုံးသွားပါတယ်။ဒီအကြောင်းဗီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။မြန်မာလူသမားတရာကျော်အလုပ်လုပ်ကင်နေတဲ့ထိုင်းတောင်ပိုင်းဟိုင်ရန်ခရိုင်နယ်က30ခုကမြန်မာလူသမားတန်ရာအခန်း90လောက်မီးလောင်မှုဖြစ်ခဲ့တာပါ။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့လူသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။သူတို့လုံသွားနေတော့မင်းတို့ကစဉ်းစားကြည့်ဝင်ကျင်ပါပဲ။မီးလောင်တာအနေနဲ့တန်ရာကိုသူတို့ကတော့လူတွေကတော့ဝါယာကျိုးချောဖြစ်လို့လောင်နေလို့ပဲကျတော့မီးလောင်တာအရင်မြန်တဲ့အခါကျတော့ဟိုနေ့ဖြစ်နိုင်ကုန်လေ။ဟိုပြင်းဖို့အတွက်မလွယ်လို့ဖြစ်သွားတယ်။အဲတော့တန်ရာအများစုပေါ့ငါအခန်းအများစုပေါ့လေတိုင်းအရသိတောင်းသွားတာပေါ့တော့လို့စေတော့ဘလို့ရှင်းရနေပြီးတော့ဒီခုနအခန်းဟို3000အတုံးတော့လောစေပြီးတော့ဒီကြရတယ်ပဲတော့စီစဉ်နေရပါတော့တရားကြော်တယ်အမှန်ရကြော်တယ်ဟုတ်ကဲ့
အလုသမားတွေအလုသွားနေချင်းအခန်းတော်တော်များများမီးလောင်သွားခဲ့တာကြောင့်အလုသမားများထိခိုက်သေးဆုံးမှုမရှိခဲ့ပါဘူးဒါပေမဲ့မြန်မာရွှေပြောင်းလူသမားအများစုရဲ့နိုင်ငံကူးလက်မှတ်တွေနဲ့တပ်တေကန်အထောက်အထားတွေပိုင်ဆိုင်တဲ့ပစ္စည်းတွေအားလုံးမီးလောင်တဲ့အထဲပါသွားခဲ့တယ်လို့ဆိုပါရယ်
။ဒီအထောက်အထားနဲ့ပတ်သက်တဲ့အားတွေကိုပြန်ပြီးတော့လုပ်ပြန်အောင်အများကြီးရဲ့သူတို့ရဲ့ဟို passport ဆိုနေ CIN တွေများတယ်ပေါ့နော်အဲဒီမှာဟိုနည်းနဲ့ MOU နဲ့လူက၄ယောက်လောက်ပဲပါပဲ။ကျန်တဲ့လူရဲ့ CIN တွေများတယ်အဲဒီအထောက်အထားတွေအကုန်လုံးပါကုန်တယ်တချို့လည်းသူဆောင်လာတဲ့ဟာလေးပါတာပေါ့လေ။ပတ်စံပါတဲ့လူပါတယ်โอ้ชื่อจีก็เลยเอาอยู่ปาอยู่เลยปา
ตันยามีหลามุဖြစ်တဲ့အတွက်လောလောဆယ်မှာအလုသမားတွေကိုအလုရှင်ကနေထိုင်စရာတွေတော့ပေးထားတယ်လို့ဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာအလုသမား3000နဲ့မနည်းအလုလုကိုင်နေပြီးတသန်းကျော်သာအထောက်ထားလက်မှတ်တွေနဲ့အလုလုကိုင်နေကြတာပါတချို့ကတော့တရားမဝင်နေထိုင်အလုလုကိုင်နေကြတာဖြစ်ပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတော်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါလိမ့်ခင်ဗျာ။အခုတော့တန်တရားဖြစ်ပွဲမြန်မာအမျိုးသမီးတူဦးတည်ဆုံခဲ့ရတာနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတင်ပြခြင်းပါတယ်။နယူးယောက်မြို့ဘရုတ်ကလင်းရပ်ဒေသမှာအသက်ခံရပုံရတဲ့မြန်မာနယ်ပွားသူနာပြုဆရာမဒေါ်ကြည်မာသိန်းဟာစိတ်သဘောထားကောင်းသူတူဦးဖြစ်ပြီးရန်ညွှန်းညံစနည်းသူတူဖြစ်တယ်လို့သူနဲ့ရင်းနှီးခင်မင်သူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကသူနေထိုင်ရာအိတ်ခန်းထဲမှာကျိုးနဲ့တုန်နှောင်ပြီးအိယာကင်းနဲ့ထုတ်ပိုးထားတဲ့သူမရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ပြီးနောက်တေဆုံးမှုနဲ့ပတ်သက်လို့နယူးယောက်ရဲတွေကစုံစမ်းနေကြပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တင်ပြကြပါမယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရုတ်ကလင်းအရက်လီနော့ခ်လမ်းမမှာရှိတဲ့အထက်မြင့်တပ်ရဲ့ငါးလွှာမှာနေတဲ့အသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဟာဘရုတ်ကလင်းကစန်နီဒွန်စတိတ်မက်ဒီကယ်စင်တာမှာသူနာပြုအဖြစ်လုပ်ကိုင်နေသူဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓနေ့ညကလေးကအလုံမစင်းပဲပျောက်ဆုံးနေခဲ့ရကလို့ဖို့ကံမဲ့တီရဲ့အကြောင်းကြားချက်အရဇူလိုင်21ရက်နေ့စနေနေ့မနက်မှာနယူးယောက်ရဲကသူ့နေအိမ်ကန်းကိုဝင်ရောက်ဆစ်ဆေးခဲ့ရမှာသူ့အိတ်ခန်းထဲကအဝတ်စားထည့်တဲ့စတိုကန်းမှာတန်တရားဖြစ်ပွဲတည်ဆုံနေတာတွေ့ရတယ်လို့ရဲကနယူးယောက်သတင်းဌာနတွေကိုပြောပါတယ်သူတည်ဆုံသွားပုံဟာအသက်ခံရတဲ့သဘောဖြစ်ကြောင်းသူ့နဲ့ခင်မင်ရင်းနှီးသူနယူးယောက်မြို့နေအမျိုးသမီးတူဦးက VOA ကိုပြောပါတယ
်အလောက်ကလူတွေကလည်းဟိုအလုတ်ကိုမလာလို့သူ့ကိုရှာနေတဲ့အချိန်မှာဒီဖလော်ရီဒါကလည်းသူ့ရဲ့ဝန်ကွဲတွေကလည်းသူ့ကိုဖုန်းလိုက်ဆက်နေတဲ့အချိန်မှာသူဖုန်းဘာမှကွန်တက်မရလို့အဲ့ဒါနဲ့နောက်ဆုံးသူ့အပတ်မဟုတ်ရဲတိုင်ပြီးတော့သွားဖွင့်ကြည့်တာပေါ့နော်ကြည့်တော့သူ့ကိုအရက်ခေးနဲ့ပတ်ထားတယ်လို့ပြောတယ် rap လုပ်ပြီးတော့အထဲမှာဟိုလက်တွေပါလေလဲဟိုတုတ်ပြီးတော့ဗဇက်ထဲမှာလဲဟိုအဝတ်ဆိုထားတယ်ပေါ့နော်သူ့ဟိုကတော့ဒီသူ့နဲ့နေွားတဲ့ roommate ကောင်မလေးပေါ့နော်ไอ้กำมาเลียก็กูเปี่ยวเลยแหละ3เลียแล้วชื่อพี่ไอ้กำมาเลียโหเว้ยอารมณ์อ่ะตันตยาผิดพี่แล้วตู้โหเว้ยเยเยไล่ชาเนี่ยป่ะเนาะตูอ่ะตูโหอ่ะไอ้หยองยောက်ลาแล้วก็โหตู้โหตนาโหลป่ะเนาะณีเปียนเนี่ยไม่ชื่อโหลขอท้ายเนี่ยไอ้กำมาเลียอ่ะตู้เนี่ยยีซาอะไรชื่อตู้ไปขอลาพี่แล้วตู้เนี่ยอปามันก็ขอลาโหลตูอ่ะไม่ขอลาเนี่ยไม่ติดต่อกูပြောโหลอะล่ะแล้วแพยันซาชื่อเหรอโหลจ้าตาป่ะเนาะအကျဉ်းနဲ့ဆရာဆိုလို့ဒီလောက်ပဲရှိရဲ့ကျန်တဲ့ဟာတော့ဘာမှကြီးဟိုတက်ရလောက်အောင်ထရီထူးထူးဟိုရန်ညိုးရန်စားလည်းမရှိဘူးရန်ဖြစ်တာတွေပါအဲ့လည်းမရှိဘူးပေါ့
တည်ဆုံးသူဒေါ်ကြည်မာသိန်းကိုတိုင်ကရောသူ့မိဘမိသားစုကပါစိတ်သဘောထားကောင်းရသူတွေဖြစ်တယ်လို့သူနားလည်ထားကြောင်းသူမကဆက်ပြောပါတယ
်ဟိုကလေသူကမမကြီးမာတော့ဟိုဆရာဝန်ပေါ့နော်စစ်တပ်မှာလုပ်တဲ့စစ်ဘုဆရာဝန်သူ့သားလည်းစစ်ဘုဆရာဝန်ပဲသူ့ဖေကလည်းဘုံမှုဟောင်းပဲသူကခုအမေရိကန်လာပြီးတော့ဆရာဝန်ဆက်မဖြစ်တော့ပဲနဲ့ registerကျွန်တော်လုပ်နေတာပေါ့နော်အဲပြီးတော့ဟိုဘူးတူဆိုင်ကိုလာလို့ရှိရင်လည်းဗမာပြည်နဲ့တွေ့ရဲဗမာပြည်ဟိုကတန်ကြိုင်လည်းဖော်ဖော်ရီပဲနှုတ်ဆက်တယ်သူတို့တမိသားစုကရန်သဘောကောင်းတယ်ရိုးလဲရိုးသားကြတယ်ပေါ့နော
်ညနေပိုင်းအလုတ်ဆင်းတက်လေးရှိတဲ့ဒေါ်ဂျီမာသိန်းဟာနယူးယောက် Union Square ကအစူရှိဆိုင်တစ်ဆိုင်မှာမကြာခဏဝယ်စားလေးရှိပါတယ်အဲ့ဒီဆိုင်မှာအလုတ်လုပ်ရင်ဒေါ်ဂျီမာသိန်းနဲ့ဆုံမှုတဲ့ကိုကျင်ဟန်ကသူမနဲ့ဆုံခဲ့ရတဲ့အမှတ်တရတွေကိုပြောလာပါတယ
်ဟောပထမတော့ဗမာတယောက်စီတယ်သူလိုချင်တာပေါ့နော်သူမမတည်ဘူးပြကျွန်တော်ကလား Union Square ဆိုလူလဲစီတယ်လေအဲ့မှာသူရှိလာဝယ်စားတာကိုဗမာလူပြောတဲ့ offer ဗမာတိုင်းပြည်ကချင်းချင်းပေါ့နော်စကားပြောဖြစ်တာပေါ့စိတ်ကောင်းနေသူစိတ်ကောင်းနေစိတ်ကောင်းနေကိုကြီးကြီးစိတ်လေးရှိတယ်ဆရာဘုရားတရားလဲသူအေးဆေးမှာသူ့ကိုကြည့်ရတာ
New York ရဲ့ကနဦးစစ်ဆေးချက်တွေအရအိမ်ငန်းတွင်ရုံးရင်းဆန်ကပ်ဖြစ်ထားတဲ့အနေအထားမျိုးမတွေ့ရကြောင်းရဲတွေအိမ်ငန်းထဲရောက်ချိန်မှာတည်ဆုံသူအပြင်အခြားလူကိုမတွေ့ရှိရကြောင်းအင်္ဂန်းတွင်းကိုဝင်ရောက်လူရဲ့ခံရသလားအချားအကြောင်းကြောက်လားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးကြောင်းရဲဘက်ကပြောထားပါတယ်တေဆုံသူရဲ့ရုပ်အလောင်းကိုယင်ခွဲစစ်ဆေးထားပေမဲ့တွေ့ရှိချက်တွေကိုအခုချိန်ထိရဲကထုတ်ပြန်တာမျိုးမရှိသေးပါဘူးတေဆုံသွားတဲ့ဒေါ်ဂျီမာသိန်းဟာကွယ်လွန်သွားပြီဖြစ်တဲ့ဒူဘိုမူဂျီဖေသိန်းနဲ့ယောဂရှာဝေကုသရေးဆရာဝန်ဒူဘိုမူဂျီမာရီအုံတို့ရဲ့အကြီးဆုံးသမီးဖြစ်ပြီးသူ့မှသားတူရှိကမြန်မာနိုင်ငံမှာကလေးအထုကုပါရကူဖြစ်တဲ့ဘူမူဇေယျကျော်ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိလိုင်းနိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားပါမှဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာသုတဆုံးလင်အမေရိကန်တခွင်နဲ့စီးဝါးရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ဒီရင်းရင်းနှီးမြှုပ်နှံမှုရောပြပါရင်းနှီးမြှုပ်နှံမှုရောအားပေးချင်တာပေါ့လေမတိုင်မီကနည်းနည်းအောင့်နေသလားပေါ့လေကျေးဇူးခိုင်းလေးစားနေပါတယ်လို့တုံ့ပြန်လာပြီပါလေအဲ့ဒီပုံပေါ်မှာလဲမူဒီယာပေါ့လေပြည်ရင်းကြောင်းတ
ရားအကြင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအက်ဒီတာခေါင်းကြီးတွေကိုမူရင်းအာပေါ်မပြတ်ကိုကျော်လွင်နဲ့မတ်အင်ဂျင်နိုင်တို့ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်ကအိမ်မက်အဆင့်မှာရှိနေတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ထိုးရုတကဟရှိရေးသားထားတဲ့ဆောင်းပါးကိုNikkei Asia Review သတင်းမှာဇူလိုင်လ23ရက်နေ့ကဖော်ပြထားပါတယ်။တိုင်းပြည်ပြောင်းလဲဖြစ်ရေးကြိုးပမ်းမှုတွေကိုတွတ်တွတ်လဲလဲမဖြစ်စေတာကတိုင်းဒေသပြည်ပခနဲ့စစ်တပ်ဘက်ကလိုလိုလားလားမရှိတဲ့အချက်တွေပဲလို့ Nikkei Asia ရဲ့ Editor ထိုးရုတကဟရှိကဆိုပါတယ်။မြန်မာနိုင်ငံကို Federal နိုင်ငံဖြစ်အောင်လုပ်ချင်တဲ့ရည်ရွယ်ချက်ကနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်မှာကလေးကရှိခဲ့တဲ့အိမ်မက်ပါ။အခုဆိုနှစ်ပေါင်း80ရှိလာခဲ့ပြီမယ်လဲ။တိုင်းဒေသရေးပြည်လဲအောင်ဖြစ်ရှင်းနိုင်မှုကိစ္စမှာအကဲခဲတွေစိန်ခေါ်ချက်တွေကြုံနေရတော့မှာပဲဒီကြားထဲမှာရိုဟင်ဂျာမွတ်စလင်9သိန်းထွက်ပြေးခဲ့ရတဲ့အဖြစ်အပျက်ကလည်းကမ္ဘာကိုအံ့အားတင်သွားစေတဲ့မြမအရေးကိစ္စတစ်ခုဖြစ်ခဲ့ရပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်အဆုံးတတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးဒေါ်အောင်ဆန်းစုကြည်ရဲ့မစုံမနစ်အားထုတ်မှုတွေထဲမှာပင်လုံညီလာခံကိုအသက်ပြန်သွင်းတဲ့ကိစ္စလည်းတစ်ခုအပါအဝင်ဖြစ်ပါတယ်မကြခင်တုန်းကပဲ27ရာစုပင်လုံညီလာခံကိုနေပြည်တော်မှာတတရအကြိမ်လုပ်ခဲ့ပါသေးတယ်ဒီညီလာခံမှာထူးခြားတဲ့တိုးတက်ပြစ်ထုံးမှုတွေမရှိခဲ့ပါဘူးဒေါ်ဆန်းစုကြည်ကတော့စိတ်မလျှော့ပဲငင်းငယ်ရေးကြိုးပမ်းမှုတွေဆက်ပြီးတော့လှုပ်သွားမယ်လို့ပြောနေပါလေမြန်မာနိုင်ငံရဲ့ဖက်ဒရယ်စနစ်ကဘယ်လိုမျိုးဖြစ်တင်လာလဲဆိုတာနဲ့ပတ်သက်ပြီးရှင်းလင်းပြတ်သားတဲ့အဓိပ္ပာယ်ဖွင့်ဆိုမှုမရှိတာကငင်းငယ်ရေးဆွေးနွေးမှုတွေမအောင်မြင်ခြင်းရဲ့အဓိကအချက်ဖြစ်နေပါလေဖက်ဒရယ်ဆိုတာတစ်ခုကိုတည်ဆောက်ရေးဆိုတာကဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရေးဆိုတဲ့အဓိပ္ပာယ်ပါအဲ့ဒါအတွက်လွှတ်တော်ရဲ့၄ပုံ၃ပုံကျော်ကထောက်ခံမှုလိုပါတယ်စစ်တပ်ရဲ့ထောက်ခံချက်မပါဘဲနဲ့ဒေါ်ဆန်းစုကြည်ရဲ့ငင်းငယ်ရေးကြိုးပမ်းမှုကအောင်မြင်နိုင်ပါမလားဆိုတာကလည်းပြောဖို့ခက်ပါတယ်ငင်းငယ်ရရဖို့မြန်မာအစိုးရရဲ့စဉ်းစားလှုပ်ဆောင်မှုတွေကမှားယွင်းနေတယ်လို့လေ့လာသူတချို့ကမြင်ပါတယ်မြန်မာတနိုင်ငံလုံးမှာအရေးတကြီးလိုအပ်နေတာကစီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုပဲလို့မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ဟောင်းတတေးရှိဟီဂူချီကယူဆပါတယ်ဖွံ့ဖြိုးတိုးတက်မှုတွေသာရှိလာမယ်ဆိုရင်လက်နက်ကင်သဘုံအုပ်စုတွေကဒီတိုက်နောက်မှာကြံနေတာမျိုးဖြစ်ချင်မှာမဟုတ်ပါဘူးအဲ့ဒီခါမှာညှိနှိုင်းမှုပို့ပြီးတော့လွယ်ကူလာလိမ့်မယ်လို့ဂျပန်တာမတ်ဟောင်းကယူဆပါတယ်အခုချိန်ထိတော့ပြဿနာမျိုးစုံအကြားမှာမြန်မာနိုင်ငံရဲ့အနာဂတ်ကမရေမရဖြစ်နေတော့မဲလို့ထိုးရုတကဟရှိရဲ့ဆောင်းပါးမှာရေးသားထားပါတယ
်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူမျိုးတုံးတက်ဖြတ်မှုကိုရပ်တန့်အောင်အမေရိကန်ပြည်ထောင်စုကဂျားဝင်ဆောင်ရွက်မှဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ Frank Wolf ရဲ့ဆောင်းပါးကိုဇူလိုင်လ27ရက်နေ့က The Hill သတင်းစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇွန်လကအမေရိကန်ပြည်ထောင်စုရဲ့ Capital လွှတ်တော်အဆောက်အုံရဲ့အနောက်ဖက်မြက်ခင်းပြည်မှာမြန်မာပြည်ကလာတဲ့ကရင်ဒုက္ခသည်တထောင်ခွဲနဲ့အတူဆောင်းမရှင်ကရှိနေခဲ့ပါတယ်။သူတို့တွေကမြန်မာစစ်တပ်ရဲ့နှိပ်စက်မှုတွေကိုမကျေနပ်လို့အမေရိကန်လွှတ်တော်မှဆန္ဒလာပြတာပါ။သူတို့ဟာနှိပ်ကွပ်ခံနေရတဲ့ဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေနဲ့အတူရှိနေကြောင်းအမေရိကန်လွှတ်တော်ကလာပြီးပြသတာလည်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာဆိုးရပညာရေးစနစ်ကိုသုံးပြီးတိုင်းရင်းသားအုပ်စုတွေကြားမတည့်အောင်တောက်လျှောက်လှုပ်ဆောင်လာခဲ့တာပါ။စနစ်တကျနဲ့ခွဲခြားဆက်ဆံဖိနှိပ်လာခဲ့တာပါ။အမေရိကန်မှာကရင်ဒုက္ခသည်ကြီးပဲ9000ကျော်ရှိပါတယ်။တခြားတိုင်းသားတွေလည်းအများအပြားရှိနေတာပါ။မြန်မာနိုင်ငံကိုအရေးယူပိတ်ဆို့ထားတာတွေကို2016ခုနှစ်မှာအမေရိကန်ဘက်ကပြန်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကတိုင်းသားဒေသတွေမှာအပြင်းထန်တိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်မြန်မာဒုက္ခသည်တွေကတော်တော်စိတ်ပြန့်နေပြီးဒီကိစ္စတွေအပေါ်မှာဒေါအောင်ဆန်းစုကြည်အစိုးရကဘယ်လိုလုပ်မလဲဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်လှုပ်ဆောင်ခဲ့တာမျိုးကရင်ကချင်နဲ့ရှမ်းစတဲ့တိုင်းရင်းသားတွေကိုလည်းလုခဲ့တာပါပဲ သူတို့တွေအတွက်အမေရိကန်အစိုးရကဆက်ပြီးအားပေးထောက်ခံနေတင်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နေတဲ့မြန်မာနိုင်ငံမှာကျူးလွန်သူတွေကိုအပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်မူတစ်ခုချမှတ်ရေးအမေရိကန်လွှတ်တော်ကိုတွန်းအားရပေးတင်ပါတယ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာစစ်ခေါင်းဆောင်တွေကိုကူညီထောက်ပံ့နေတာတွေဖြတ်တောက်တဲ့အရေးယူတန်းခတ်မှုဥပဒေကိုအမေရိကန်အစိုးရကတုံ့နိုင်ပါတယ်ကမ္ဘာပေါ်မှာအနှိမ့်ကွက်ခံနေရတဲ့ဘာသာရေးနဲ့လူနည်းစုတွေအတွက်သမ္မတဒေါ်နယ်ထရန့်အစိုးရကအားပေးထောက်ခံမှုတွေလုပ်နေတဲ့အထက်မှာကရင်အပါအဝင်မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေအားလုံးကိုလည်းမေ့မထားဖို့လိုအပ်ပါတယ်လို့ Frank Wolf ရဲ့ဆောင်းပါးမှာရေးသားထားပါတယ်ရှင
်။ဒါကတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအေရီရာအာဘော်တွေကိုမူရင်းအာဘော်မပြတ်တင်ပြခဲ့ကြတာပါခင်ဗျာ။အခုတော့မနေ့ကင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါတယ်စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ချီနှောင်ထားတာကိုဆိုလိုပါတယ်။ apron apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ချီနဲ့ဖြစ်စေတခါတရံပလတ်စတစ်နဲ့ဖြစ်စေချုပ်ထားတဲ့အင်ဂျီအကတမျိုးကိုဆိုလိုပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တာမန်အဖြစ်ကတော့လေဘေးမှာကျိုးတိုင်ထားပြီးခါနောက်မှာခါစည်းကျိုးကိုခြိထားလိရှိတာဖြစ်ပါတယ်။ Tied to apron strings ရဲ့လုံကောက်ဒေးဘေးကတော့ apron အင်ဂျီခါစည်းကျိုးနဲ့ခြိနှောင်ထားတာပေါ့ရှင်။ idiom ဆိုတဲ့တော့အဲ့ဒီဘေးကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝင်လိရှိတာကတော့မိခင်တွေဇနီးတွေဖြစ်တာတော့ရရှိများအသိပါ။လူတူကအဲ့ဒီ apron ခါစည်းကျိုးနဲ့ခြိနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေးရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရော့စင်ကြီးပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတရံလဲဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတယ်ဆိုရင်လည်းဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင်။
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga a the 40 joni bi. Da ba mae tu ye mi o sa nyaung na go khan ni ya dong me. Da chaung le khu thi lu byo ji phit ni da ka lo ma san ma wu bya lo de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
မိခင်တမမဟုတ်ဇနီးပေါ်တန်ရုပ်စင်ကြည့်ပြီးဘာမဆိုသူတို့သဘောမတူရင်မလုတ်တတ်တဲ့အမျိုးသားမျိုးကိုဘယ်လို idiom နဲ့ရည်ညွှန်းပြောမလဲ?
Tied to apron strings.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်တင်ဆက်တဲ့ American Indian 3 English သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာနှာဆင်နိုင်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံသားတွေကုမ္ပဏီတီထောင်ရလွယ်ကူစေတဲ့အပြင်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုလည်းပို့ပြီးလွယ်ကူစေမဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေသက်ဟာလာမယ့်ဩဂုတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်ဒါပေမဲ့ရည်မှန်းချက်အတိုင်းတကယ်လက်တွေ့မှာတိုင်းပြည်စီးပွားဥမော့လာပါမလားဆိုတာနဲ့ဒီဥပဒေသက်စတင်အကျုံးဝင်တဲ့အချိန်ပေါ်စီးပွားရေးပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလှိုင်တင်ပြထားပါတယ
်မနေ့ဒီဇင်ဘာလ6ရက်နေ့မှာသမရကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေဟာသတင်းပတ်တစ်ပတ်လောက်အလိုဩဂုတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာပါဒီဥပဒေအစ်မှာထူးခြားတာကတော့ဩဂုတ်လ1ရက်နေ့မှာကုမ္ပဏီများဥပဒေစတင်အသက်ဝင်ရုံနဲ့မကပဲကုမ္ပဏီဆိုင်ရာလုပ်ငန်းစဉ်တွေလွယ်ကူမြန်ဆန်တက်တာစွာဆောင်ရွက်နိုင်ရေးအတွက် Electronic Company မှတ်ပုံတင်စနစ် Myanmar Companies Online မိုင်းကိုကိုပါတပြိုင်တည်းအသုံးပြုမယ်လို့ပြထန်းထားတဲ့အချက်ဖြစ်ပါတယ်မြန်မာနိုင်ငံကုမ္ပဏီများဥပဒေအကြောင်းတည်ကောင်းစရာတွေနဲ့မြန်မာ companies online မိုင်းကိုနဲ့ကုမ္ပဏီပြန်လည်မှတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာကတာဝန်ရှိသူတွေကုန်သည်ဆက်မှုအသင်းချုပ်မှဒီကနေ့ရှင်းလင်းတင်ပြခဲ့ကြပါတယ်အရင်တော့ကကုမ္ပဏီထူထောင်မယ်ဆိုရင်လုပ်ငန်းရည်ရွယ်ချက်တွေဖော်ပြရမှာဖြစ်ပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုဖော်ပြဖို့မလိုတော့ပါဘူးဒါအပြင်အရင်ကကုမ္ပဏီထောင်တဲ့အခါအသင်းအဖွဲ့စီမင်းနဲ့အသင်းအဖွဲ့မှတ်တမ်းဆိုတဲ့စာရွက်စာတမ်းလိုအပ်ချက်နှမျိုးကိုဥပဒေသစ်မှာကုမ္ပဏီရဲ့ဖွဲ့စည်းပုံအခြေခံစီမင်းတစ်မျိုးနဲ့အစားထိုးလိုက်တဲ့အတွက်လုပ်ငန်းလုပ်ကိုင်ရလွယ်ကူစေမဲ့အပြင်ဥပဒေဟောင်းခစ်ကဆောင်ရွက်ခဲ့ရတဲ့လိုမျိုးကုမ္ပဏီမှတ်ပုံတင်ရုံးကိုအကြိမ်ကြိမ်သွားရတာတရားရုံးကိုအကြိမ်ကြိမ်သွားရတာတွေမလိုတော့ဘူးလို့ဆိုပါတယ်ဥပဒေသစ်အရစီးပွားရေးလုပ်ငန်းရှင်တွေအတွက်ကုမ္ပဏီထောင်ရတာလွယ်ကူပေမဲ့တစ်ဖက်မှာကုမ္ပဏီအတုတွေပေါ်လာမဲ့အရေးကိုစိုးရိမ်စရာရှိတယ်လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောကပေတာကပြောပါတယ
်ဒီတိုင်းဆိုသိပြီးလွတ်ပေးလိုက်တယ်ဘောကလွတ်ပေးလိုက်တဲ့ခါကျတော့ကုမ္ပဏီထောင်ရတာလွယ်သွားတယ်နောက်ချေလျှောက်ပေးထားတာလည်းအများကြီးပေါ့ဥမာနှစ်ပတ်နဲ့စီဝေလုံးဆရာမလို့တချို့ဟာတွေမှာအရင်စိတ်ဆရာလည်းလို့ပေါ့လေအဲ့ဒီခါကျတော့စိုးရိမ်ရတဲ့ခုအတုတွေနော်အတုတွေဖြစ်ဒီနည်းနည်းဟိုမိုးလို့ပေါက်တယ်လို့များပေါက်လာမလားအဲ့ဒါဒီမှာထင်းရထင်းလို့ရခက်မလားပေါ့လေဆရာတော့အဲ့ဒီခါကျန်ပန်းပြပြီးရောလေအဲ့ဒါတော့ဒါပူရဲပဲကြောက်ပါလေတစ်ခါကြကြတော့လေဒီစီဝါရေးသိပြီးတော့လုပ်ငန်းကိုင်ကနေမတွက်တဲ့အချိန်မှာပေါ့နော်မတွက်တဲ့အချိန်မှာတကယ်ရောထောင်ရပါမလားပေါ့အဲ့တော့နည်းနည်းလေးထောင်ရင်လည်းသိမကောင်းဘူးဒါစီဝေးမကောင်းတဲ့အသေးပဲပေါ့လေအများကြီးထောင်ရင်လည်းမှုပေါက်ပြီးတော့ထိမ့်ဖို့ဒိမ့်ဖို့မဖြစ်မလားဆိုတော့ပေါ့လေအဲ့ဒါအဲ့အစွန်းနှစ်ခုရပြီးသွားအဲ့ဒါပါပဲ
အရင်ဥပဒေအရကိုလုတ်ချင်တဲ့လုပ်ငန်းအမျိုးအစားကိုကြိုတင်အသိပေးရပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုလုပ်เสียရမလိုတော့ပါဘူးမူလကတည်းကစီကံတင်ကြမှုနည်းခဲ့တာကြောင့်အခုလိုဖြေလျှော့ပေးလိုက်ခြင်းဟာအခြေအနေတွေပိုဆိုးသွားမလားလို့သူ့အနေနဲ့စိုးရိမ်မိတယ်လို့လည်းဥက္ကမောင်ညိုကပြောပါတယ
်ဟောခါတိုင်းတော့သူကဥပမာ trade ပဲလုပ်မယ် trade မှာဆိုရင်မဆိုတော့နှမ်းပေးဆန်အားမျိုးလုပ်မယ်ဆိုရင်အဲ့လိုပဲလုပ်လို့ရတယ်ခုကဘာလုပ်မယ်ဆိုတော့အဲ့ဒါပြောပြမလို့အကုန်လုံးလုပ်လို့ရတဲ့သဘောမျိုးပေါ့လေအဲ့ဒါဗမာရောဗမာနဲ့ရောဗမာပူဆန်တာပေါ့လေတနည်းအားဖြင့်ပြောရအောင်နော်ဗမာလေလိုက်တစ်ခုယူရမဟုတ်ဘူးနဲ့ဟိုအစိဘီဟာအကုန်လုံးကောက်လုတ်ကြဆောက်လုတ်ကြတဲ့သဘောမျိုးဖြစ်တော့အဲ့ဒါဗမာရောနည်းနည်းပူဆန်တာပေါ့လေ
ဥပဒေသစ်မှာနိုင်ငံသားပါဝင်မှု35ရာခိုင်နှုန်းအထိခွင့်ပြုပေးထားတာကလည်းပြည်ပကလာရောက်ရင်းနှီးမြှုပ်နှံလို့သူတွေနိုင်ငံသားနဲ့ဖက်ဆက်လုပ်လို့တဲ့မြန်မာတွေအတွက်လမ်းကြောင်းဖွင့်ပေးထားတာဖြစ်ပါတယ်ဒါပေမဲ့လက်ရှိမှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေတဲ့အချိန်အခုလိုဥပဒေသစ်ကိုပြဋ္ဌာန်းတာကြောင့်အချိန်ကာလလွှဲမနေသလားလို့သူ့အနေနဲ့တန်မြတ်ဖြစ်မိကြောင်းပြောပါတယ
်။အဲ့ဒါစီကံအစအစရေအားနေတယ်ဒီအုပ်ချုပ်မှုလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုတွေကပြည်ပြုံးများဆိုးသွားမလားအဲ့ဒါဆိုဘယ်လိုလုပ်ထိန်းလဲဆိုတဲ့ဟာတစ်ချက်ကိုတော့ပူတာပေါ့ဒါကတော့တကယ်လို့ကုမ္ပဏီကြီးအများကြီးပေါ်လာခဲ့ပေါ့လေ
တရားရတစ်ခုကတော့အရင်အုပ်ချုပ်ခဲ့တဲ့စစ်အစိုးရနဲ့တမရဦးသိန်းစင်အစိုးရလက်ထက်ကချမှတ်ခဲ့တဲ့မူဝါဒတွေအတိုင်းလက်ရှိ NLD အစိုးရလက်ထက်မှာလုတ်ကင်လို့မရတော့ဘူးဆိုတာပါပဲ
ပြည်ရင်းရင်းနှီးမြှုပ်နှံမှုရောပြည်ပရင်းနှီးမြှုပ်နှံမှုရောအားပေးချက်နာမလို့အဲ့မဲ့တိုင်မီကနည်းနည်းအောင့်နေသလားမို့လို့အချိန်ကာလချင်းအတိုင်မီကလည်းနည်းနည်းလွှဲနေသလားလို့စဉ်းစားပြဖြစ်တော့ပါလို့စိတ်ပူကြပါကောစိတ်နာကောင်းနေမယ်အလားကောင်းနေမယ်ခါနောက်နေဆိုတာမျိုးဖြစ်နေပါလို့အဲ့ဒါကဟိုပြည်ရင်းအကြောင်းကြီးတော့မဟုတ်လေဒီမှာအကြောင်းကြီးလည်းပါတာပေါ့နော်ဒီအပြင်ကဒီကိန်းကြီးဆန်းဘတ်တယ်လို့တုံ့ပြန်လာရပါလေအဲ့ဒီပုံမှာလည်းဘူဒီယာပေါ့လေဒီရင်းကြောင့်ကြားရည်ဒီတက်တော်လည်းမဟုတ်ပါဘူ
းအနေဒီအစိုးရအာဏာရလာတာနည်းနည်းကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကတိကျပြတ်သားတဲ့မူဝါဒတွေအခုချိန်ထိမချမှတ်နိုင်သေးတာဟာအာဏာချက်တစ်ခုအဖြစ်လုပ်ငန်းရှင်တွေဘက်ကရောစီးပွားရေးပညာရှင်တွေကပါထောက်ပြနေကြတဲ့အဓိကအချက်ဖြစ်ပါတယ်ဒါကြောင့်လဲအစိုးရနဲ့လုပ်ငန်းရှင်တွေအကြားအပြန့်အလန့်နားလည်မှုမရသေးပဲဖြစ်နေတယ်လို့ဥက္ကမောင်ညိုကထောက်ပြပါတယ်
အဲ့တော့ပုံလိကတဲ့ကလည်းနော်ဟိုလုပ်ငန်းရှင်တွေပြောတာပဲသဘောကျပါတယ်။ငွေကတော့ဘသူနဲ့ကျင်းနေလဲကျွမ်းဝင်လဲဆိုတဲ့အပေါ်မှာမူတရားပေါ့လေ။game rule of the game ပေါ့နော်ကစားပုံကစားနည်းအခုကဘသူနဲ့ရင်းနှီးလဲကျွမ်းဝင်လဲဆိုတာနဲ့တည်းမဖြစ်ဘူးပေါ့နော်။ဒါနဲ့အဲဘယ်လိုလုပ်မလဲနော်ဘယ်လိုကောင်းအောင်လုပ်မလဲဆိုတဲ့ဟာမှလည်းလုပ်ငန်းရှင်တွေဘက်ကနော်အပြင်ဆင်မှုနှေးတဲ့သဘောပေါ့နော်။ဒါလုပ်ငန်းရှင်တွေကလည်းအစိုးရရဲ့ fake ကိုဖတ်လို့မရသေးဘူးပေါ့လေနားမလည်သေးဘူးတော့အဲ့ဒီနားမလည်တဲ့ခါကျတော့တို့ကိုယ်တိုင်ကလည်းတို့လုပ်ငန်းတွေကိုအပြင်ဆင်မှုတွေအိတ်မလုပ်နိုင်ဘူးပေါ့နော်သုံးပေပြောရရင်တော့ဒီအစိုးရဘက်ကလည်းအကြောင်းလေးကိုကြိုးစားတယ်ကြိုးစားနေတယ်ဒါပေမဲ့လည်းသူမှန်းလို့မဖြစ်ဘူးအဲပုဂ္ဂလိကနဲ့လည်းသူဘယ်လိုဆက်ဆံမလဲဆိုတာသူရှင်းရှင်းလင်းလင်း
မရှိဘူးပုဂ္ဂလိကနဲ့နောက်ဆက်ဆံမှလည်းဝင်လေတလူလည်းရှိသေးမဆက်ဆံနေလည်းဒါမှဖြစ်ပေါ်ဒီသဘောမျိုးလေးတွေလည်းတော့တွေ့ရတယ်ပုဂ္ဂလိကဘက်ကလည်းအစိုးရကိုဘယ်လိုဆက်ဆံရမလဲလုပ်ငန်းတွေဘယ်လိုလုပ်ရမလဲဆိုတာပိတ်ပိတ်ရှင်းရှင်းနေတယ်ရှိဖို့မပေါ်သေးဘူးလေအဲ့လိုပဲခြုံပြီးမြင်တာပဲ
အခုထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေသည့်အရာကုမ္ပဏီတွေအားလုံးတပြေးညီဖြစ်အောင်ကုမ္ပဏီဟောင်းတွေပါပြန်လည်မပုံတင်ကြရမှာဖြစ်ပြီးအားလုံးကိုတပြေးညီအခွန်ကောက်ခံရလွယ်ကူအောင်ပြည်တွင်းအခွန်များဦးစီးဌာနရဲ့အခွန်မပုံနေအမှ Tax Identification Number TIN နံပါတ်လဲတပါးတည်းထုတ်ပေးမှာဖြစ်ပါတယ်ဒါဟာနိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်တွေနဲ့တပြေးညီဖြစ်စေမဲ့စနစ်သစ်ဖြစ်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဘက်ကလည်းဒီဥပဒေအပေါ်စိတ်ဝင်စားမှုရှိနေတာကြောင့်ဥပဒေသစ်ဟာမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းအတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်နိုင်မယ်လို့မျှော်လင့်ယုံကြည်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိနေပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတခါတော့သုတဆိုလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နွေရာသီကာလအလယ်အပတ်အများဆုံးသွားကြတဲ့နိုင်ယာဂါရာရေတံခွန်အကြောင်းကိုအောင်ကစူးစီးတင်ဆက်ထားပါတယ
်မြန်မာပြည်ကာလမှာအားလည်းရဲ့ပန်းပီခီးထွက်လီရှိတာဟာအမေရိကန်တွေရဲ့အစဉ်လာတစ်ခုဖြစ်ပါတယ်အခုလိုနေရာဒီအပြောခီးသွားကာလမှာမြို့ကြီးပြကြီးတွေစီသွားရောက်လဲပတ်ကြသလိုသဘာဝဥယျာဉ်တွေစီကိုသွားရောက်လဲပတ်ကြသူတွေလည်းရှိပါတယ်နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေကွန်စီလာရောက်လည်ပတ်ကြသူတွေအကြောင်းကိုတင်ပြပေးရမယ်။တစ်နှစ်ပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေသန္တရဗဟုသုတတွေရဖို့အမေရိကန်တွေဟာအပန်းပြေခီးထွက်ကြပါရဲ။နယူးယောက်ပြည်နယ်သဘာဝဥယျာဉ်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody from
ဒီကုန်းကရေရေးစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါရယ
်အမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးရင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်နယူးဂျာဆီပြည်နယ်ကအလေလာသူဆိုဟွန်းကင်က
we try to bring like Korean food along
ကိုရီးယားအစားအစာတွေယူလာပါတယ်အမေရိကန်အစားအစာကိုတနေ့၃ချိန်တော့မစားနိုင်ဘူးလေဒါကြောင့် ramen ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါတယ်
တတလို့စားတဲ့အိန္ဒိယနွေဘွား VJ မိသားစုဟာနိုင်ယာဂါရာရေတံခွန်စီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးခလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်မငယ်ရအောင်တချင်းဆူလာခဲ့တယ်လို့ဆိုပါတယ်
။ Do you want to sing because I don't have a good voice.
Mujhko hai tujhse rabta.
နိုင်ယာဂါရာရေတံခွန်ကိုကနေဒါပတ်ချန်းကနေလည်းကြည့်ရှုနိုင်ပါတယ်။နိုင်ယာဂါရာမြစ်ထဲကနေအပျော်သင်းမောင်းစီးပြီးကြည့်လို့လည်းရပါတယ်။နိုင်ယာဂါရာရေတံခွန်ကိုသွားမယ်ဆိုရင်တော့မြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူအများပြားရှိတဲ့ဘက်ဖဲလိုမြို့ကလေးကိုဖြတ်သွားရမှာပါ။ဘက်ဖဲလိုမြို့မှာနေထိုင်သူကိုပညာကနိုင်ယာဂါရာရေတံခွန်အကြောင်းအခုလိုစပြောပြပါရယ်
။သူကကမ္ဘာအကြီးဆုံးရေတံခွန်နေတဲ့တခုပေါ့ဗျာ။အဲအဲ့ဒါလည်းပါတယ်။အဲအညွှဲစားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့။အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနယ်နိမိတ်မြင်းတွေမှာတည်ရှိနေတာရောအဲ့လိုဟာလေးကြောင့်ကျွန်တော်ထင်တယ်
။ဟိုရေတံခွန်ကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေ။ဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
။ဟုတ်တယ်ဗျာ။ကနေဒါဘက်ကကြည့်နေ तू ကရေတံခွန်ကြီးကိုတဲတဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီး။အမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲတဲ့မြင်အောင်ဆိုဟိုကဝေဝေကနေပြောမှအဲ့ဒီမြင်းအလဲစီတံတားကိုထိုးထားပြောအဲ့ပေါ့နော်ကြည့်တယ်ဟိုဟာတံတားပြောစင်ပေါ့နော်။အဲ့ကနေကြည့်ရင်တော့အဲ့မဲ့ဝေးတော့ဝေးခဲ့ရေဒီယိုကတည်တယ်မြင်ရတယ်။ကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေဒီယိုဘေးပတ်လန်ကိုသူတို့ကကောင်းအောင်ဆိုတော့သူတို့ဘက်ကပို့ပြီးခွင်လန်းတာရေဒီယိုကတည်တယ်မြင်ဖို့
ကနေဒါဘက်ကဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်အထားတွေယူသွားဖို့လိုလဲ
။နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက Enhanced Travel License ရှိရတဲ့ဒါနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ Enhanced Travel License သွားလို့ရတယ်။ဒါမှမဟုတ်ရင် Passport ကတ်ရှိရင်သွားလို့ရတယ်။ဒါမှမဟုတ်ရင်လည်း Visa ပေါ့ဟိုပါဘော Passport ပို့ခို့ Passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်။အဲဂရင်းကတ်ဟိုကတကယ်နိုင်ငံသားလို့ဖြစ်သေးတယ်ဟိုကပေါ့ဂရင်းကတ်သမားတွေလည်းဟိုကနေဒါဘက်ကကူးလို့ရတယ်။အဲဒါဂရင်းကတ်မရှိဘူးဆိုရင်တော့ကူးလို့မရဘူး။အနေဆုံးဂရင်းကတ်ကတော့ရှိရတယ်ကနေဒါဘက်ကကူးဖို့
။ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော်
။ What draws me to thy mighty water as it roars over the edge? Fascination, I'm so inspired by that never-ending descent over the waterfall.
နိုင်ငံကရရေတကွန်ပေါ့လေဆိုတော့ဒီရေတကွန်ကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုဟာ night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်သေးဘူးကနေဒါဘက်ကရေတကွန်ပြီးတက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကျော်ပွဲစားတွေရောဟိုဟာတွေရောစားစားဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလို့ကနေ night view တော့တင်ရဘက်ကကျင်ပို့လာတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ casino တို့တခြားဆိုင်တွေတော့အဲဒါကသူကဒီရေကုန်ပေးနဲ့မြေပေးနဲ့နည်းနည်းလှမ်းဝေးရတယ်မြို့ရင်းနည်းနည်းကြာတော့အမေပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ခဏလူရနေကိဘက်ကတော့ကျွန်တော်အမေရိကန်ဆိုက်ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနောက်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်ကနေဒါဘက်ခြမ်းကလည်းသင်္ဘောစီမီသွားကြည့်ရတယ်အာဒီအမေရိကန်ဘက်ကခြမ်းကလည်းသင်္ဘောစီသွားကြည့်ရတယ်ဒါတခါဘာဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါတည်းဟိုဘယ်လိုပြောမလဲဘိုးကအင်ကြီးပါပါလေးကြည့်ရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်သင်္ဘောကတော့စီးဖို့တယ်သူကသင်္ဘောစီလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တို့ရေကုန်ကအပေါ်ကနေရေကုန်ရေကျတဲ့နေရာကြီးငုတ်ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီလိုက်မှာအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအိုင်နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြရင်ကိုပပတ်လည်းမှာရေကုန်ကြီးဝါရင်လိုကြီးပဲဖြစ်သွားအရန်လာရတင်မောစီ
ဟုတ်ကဲ့ဆိုတော့တင်မောစီရဲ့ဟာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိမ့်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့နော်ဒီ ice age ပေါ့ရေခဲခက်ခဲကအဲ့မှာအကုန်မှာရေခဲတွေစပြော်တော့အဲ့ရနေပြီးတော့အဲ့မြေဖြစ်လာပြီးတော့အဲ့လိုမျိုးရေကုန်ဖြစ်လာပါတော့အဲ့မြေလမ်းကြောင်းနဲ့ရေကုန်ပုံစံတွေကတော့အချိန်ကြာမယ်မြန်တစ်ဖြည်းဖြည်းပြောင်းလာကြီးလာပါမယ်အဲ့လိုတော့ရှိတယ်ပါတော့
ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေကုန်လဲဟိုပါတော့ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တော့လူတွေကတော်တော်များများလာကြည့်ကြတယ်ထင်တာ
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်အသံကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ရပ်တည်နေပါတယ်လို့မကြသေးခင်ကအာဖဂန်ခီးစဉ်တွင်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်တောင်အရှဒေသမဟာဗျူဟာအသစ်ကိုသမ္မတဒေါ်နယ်ထရမ့်ကြေညာထားတာတနည်းနည်းပါးရှိပြီဖြစ်ပြီးအဲဒီနောက်မှာအခြေအနေတွေအပေါ်အခြေခံတဲ့ချဉ်းကပ်မှုအတုအယောင်အချိန်သတ်မှတ်ချက်တွေနဲ့ကြိုးကြောင်းမစီလျော်တဲ့တပ်ဖွဲ့ဝင်ရေအတွက်သတ်မှတ်ချက်ကိုဖယ်ရှားတာတွေဖြစ်လာပါတယ်မဟာဗျူဟာကအလို့ဖြစ်ကြောင်းအာဖဂန်လူထုနဲ့လူညုံရေးတပ်ဖွဲ့တွေသူတို့နိုင်ငံသူတို့လူထုကိုဆက်ပြီးခုခံကာကွယ်နေကြတာနဲ့အမျှအမေရိကန်ကသူတို့ကိုထောက်ခံသွားမယ်ဆိုတာရှင်းလင်းစွာပြောထားကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်ရည်ရွယ်ချက်ကအာဖဂန်ဦးဆောင်ပြီးအာဖဂန်ပိုင်ဆိုင်တဲ့ပိုပြီးဘေးကင်းလုံခြုံတဲ့အာဖဂန်နစ္စတန်နိုင်ငံဖြစ်လာရေးအခြေအနေတွေပေါ်လာဖို့ရာအာဖဂန်အစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့လှုပ်ဆောင်သွားဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမေရိကန်ပြည်ထောင်စုကပံ့ပိုးစီစဉ်ပါဝင်သွားမှာဖြစ်ပေမဲ့ငြိမ်းချမ်းရေးရဖို့အာဖဂန်လူထုကဆုံးဖြတ်ရမှာဖြစ်ပြီးသူတို့ကြားမှာပြည်လည်အောင်လုပ်ကြရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာနိုင်ငံတကာရဲ့အခမ်းအနားကိုထက်သွင်းဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်ဆိုတာလည်းပြောပါတယ်။တောင်အောင်ဒေသမှာဗျူဟာတဲ့ဟာလက်တွေ့အလုပ်ဖြစ်နေတယ်ဆိုတာဝန်ကြီးပွန်ပေယိုကထပ်ပြီးအတည်ပြုပြောဆိုပါတယ်။ဒီမဟာဗျူဟာကနေတာလီဘန်တွေကိုပြောထားတာကတော့ကျွန်တော်တို့ကိုသူတို့မဟန့်တားနိုင်ပါဘူး။တာလီဘန်တွေအချိန်ဟုန်နှေးကွေးနေတဲ့အစ်မြေပြည်မှာရောသူတို့နဲ့ငြိမ်းချမ်းရေးလုပ်ဖို့အလားအလာမှာပါရလတ်တွေကိုစမြင်လာရပြီဆိုတာပါပဲလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အာဖဂန်လူထုရဲ့သဘောထားကိုထင်ရတဲ့ဘေကင်းခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့ယူကော့ပွဲတွေဖြစ်ဖို့သူတို့လှုံ့ဆော်နေတာနဲ့အမျှအာဖဂန်အစိုးရနဲ့လူညုံရေးတပ်ဖွဲ့တွေကိုအမေရိကန်ကထောက်ခံသွားမယ်ဆိုတာကိုလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီထောက်ခံမှုကိုဆက်ပေးသွားဖို့နိုင်ငံတကာမိတ်ဆွေတွေအားလုံးကိုသူကတိုက်တွန်းပါတယ်။ပြုပြင်ပြောင်းလဲရေးဆိုင်ရာထိုးတက်မှုတွေအတွက်လည်းအာဖဂန်အစိုးရကိုဝန်ကြီးပွန်ပေယိုကချီးကျူးပါတယ်။အကျင့်ပြတ်ချဆမှုကိုနေနင်းပြီးတတ်ထုတူဖော်ရေးကဏ္ဍအပါအဝင်တည်ငြိမ်တဲ့တိုးတက်မှုဖြစ်စေဖို့ဆိုတဲ့တိကျတဲ့ညွှန်ပြမှုနဲ့စီးပွားရေးကောင်းလာဖို့လုပ်ငန်းစဉ်တစ်ခုချမှတ်နေတာကိုတွေ့ရတာကျွန်တော်အားတက်မိပါတယ်လို့ပြောပါတယ်။သမရခါဟာနီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပေယိုကအာဖဂန်လူထုကြားမှာဒီမိုကရေစီနီးကျအုပ်ချုပ်ရေးနဲ့အတူလုံခြုံရေးနိုင်ငံရေးတည်ငြိမ်မှုနဲ့တာဝန်ခံမှုတို့ဖြစ်ထွန်းလာစေရေးအာဖဂန်အစိုးရအာဖဂန်လူထုတို့နဲ့လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုဟာအခိုင်အမာတန်ဋိဌာန်ချထားစေပါလို့ပြောသွားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ခဲ့ရတာတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ဝန်းနဲ့ 9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ 19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ညကသူ့ရဲ့ Twitter ကနေရေးသားချက်ဟာအီရန်နိုင်ငံပေါ်ရန်စသလိုဖြစ်သွားမလားဆိုတဲ့အပေါ်မှာသူ့အနေနဲ့လုံးဝစိုးရိမ်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတကိုဝေဖန်မှုတွေကြောင့်ထိတ်တန့်ထောက်လှမ်းရေးနဲ့တခြားအရာရှိအောင်စုစုပေါင်း6ဦးကိုလုံခြုံရေးအရစိတ်ချရတဲ့စာရင်းတွေကနေပြန်ပြီးရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။အဲ6ဦးထဲမှာအမေရိကန်ဘိုးထောက်လှမ်းရေးအဖွဲ့ရဲ့အကြီးအကဲဟောင်း John Brennan နဲ့ FBI ညွန်ကြားရေးမှူးဟောင်း James Comey တို့လည်းပါဝင်ပါတယ်။နိုင်ငံပေါင်း40ကျော်ပါဝင်မဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနမှဝန်ကြီး Mike Pompeo ကပထမဆုံးအကြိမ်လက်ခံကျင်းပသွားမှာဖြစ်ပြီးတော့ဒီညီလာခံကိုကမ္ဘာတဝန်းကအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေလူခွင့်အကြံပေးတွေနဲ့အရက်ဖွဲ့ဖွဲ့စည်းတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ဒီနေ့ငါးနေ့မှာစတင်မဲ့ဒီညီလာခံဟာအရေးပါပြီးညီလာခံရဲ့ရည်မှန်းချက်ကကမ္ဘာတဝန်းမှာရှိတဲ့လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖြန့်ဝေသွားဖို့ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးပွန်ပီယိုကဗက်တီကန်သတင်းဌာနကိုပြောကြားခဲ့ပါတယ်။ကမ္ဘာမှာရှိတဲ့သူတိုင်းဟာသူတို့ကိုးကွယ်ခြင်းနဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိသလိုတကယ်လို့မကိုးကွယ်ခြင်းဘူးဆိုရင်လည်းသူတို့မှာမကိုးကွယ်ပိုင်ခွင့်ရှိတယ်လို့သူကပြီးခဲ့တဲ့သတင်းဘက်ကလည်းပြောကြားခဲ့ပါတယ်။သုံးရကြကျင်းပမဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံသားရေးဝန်ကြီး40ကျော်လဲတက်ရောက်ကြမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ကနေဒါနိုင်ငံတော်ရွန်တိုမြို့မှာလူတယောက်ကပစ္စတိုတနက်နဲ့ပြစ်ခတ်ခဲ့လို့အသက်10နှစ်နဲ့18နှစ်အရွယ်အမျိုးသမီး2ဦးသေဆုံးပြီးနောက်ထပ်13ယောက်တန်းအားရခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်တနက်နဲ့ပြစ်ခတ်သူလို့တန်တရားရှိသူဟာတော်ရွန်တိုမြို့ကအသက်29နှစ်အရွယ်ဖိုင်ဇော်ဟူစိန်ဆိုသူဖြစ်ပြီးတော့ဒီတနက်သမားလည်းသေဆုံးခဲ့တယ်လို့တော်ရွန်တိုရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာတော်ရွန်တိုမြို့ Greek Town ရပ်ကွက်တွင်လူသွားစင်းညမှာလျှောက်သွားနေတဲ့စားတောက်ဆိုင်တွေကဖေးတွေကိုတနက်အချက်20ကနေ30အထိပြစ်ခတ်ခဲ့တာကိုကြားခဲ့ရတယ်လို့လည်းကိုယ်တိုင်ကြားခဲ့ရသူတွေကပြောပါတယ်။မြန်မာရေးနဲ့ဖက်သက်ပြီးတော့ American ပြည်တော်စုညောင်မျိုးကကုလသမဂ္ဂလုံခြုံရေးကောင်စီမှာတင်းလာနေကတကပိတ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်းအင်ဂျင်နိုင်ဖြစ်ပါတယ်အတန်လွင့်အင်ဂျင်နီယာကတော့ Gates ဟုံးဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ24 40 51နဲ့လိုင်းလတ် 190 တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.